အမေရိကန်အနောက်တောင်ပြည်နယ်တချို့မှာရာသီချိန်မိုးပဲလေဆင်နှာမောင်းတွေဇက်တိုက်တိုက်ခတ်ခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီတိုက်ဆုံးခဲ့ပါတယ်။ Arkansas, Illinois, Kentucky, Missouri နဲ့ Tennessee အ ਨੇ ဆုံးပြည်နယ်၅ခုမှာတောက်တာတွေကလေဆင်နှာမောင်းတိုက်ခတ်သွားခဲ့ပါတယ
်။ This has been the most devastating tornado event in our state's history.
ဒီနယ်သမိုင်းမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့တဲ့လေဆင်နှာမောင်းတိုက်ခတ်မှုပါလို့ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Andy ဘက်ရှီယာကစနေနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါလေဆင်နှာမောင်းတံအဆိုးဆုံးခံခဲ့ရတဲ့ Kentucky ပြည်နယ်မှာ Kentucky ပြည်နယ်မှာရှိတဲ့ Mayfield မြို့ကအလုတ်သမား130လောက်အလုတ်လုတ်ကင်နေတယ်ဖျောင်းနိုင်ဆဲ့ုံမှာလူ90ထက်မနည်းသေဆုံးသွားခဲ့ပြီးတော့သေဆုံးသူအရေအတွက်တိုးလာလိမ့်မယ်လို့ခန့်မှန်းထားသောကိုလည်းအုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အရေးပေါ်အခြေအနေကြေညာလိုက်ပြီးတော့ဒီနယ်အရန်တပ်ဖွဲ့တွေနဲ့ရဲတွေကိုတာဝန်ပေးထားပါတယ်လေဆင်နှာမောင်းတံခံခဲ့ရတဲ့ Tennessee ပြည်နယ်မှာအနည်းဆုံး3ဦးထက်မနည်းသေဆုံးပြီးတော့ Illinois ပြည်နယ်မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Missouri မှာတော့2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ Arkansas ပြည်နယ်မှာတော့2ဦးသေဆုံးပြီး5ဦးဒဏ်ရာခဲ့ကြတဲ့ကြောင်းဒေသဆိုင်ရာအာဏာပိုင်တွေကပြောဆိုထားပါတယ်။သမ္မတ Joe Biden ကတော့လေဆင်နှာမောင်းတံတင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အစီအကံတင်ပြချက်တွေရသိရှိသွားပြီးဖြစ်ကြောင်းနဲ့ကဲဒီရှာပွေးရင်းနဲ့ကုညီပေးကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းသူ့ရဲ့ Twitter စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်။